ဒီသတင်းပတ်တဲ့ကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုဖိအားတိုးမြင့်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ရည်ရွယ်တယ်ဆိုပြီးဒီနိုင်ငံတွေကခေါင်းဆောင်တွေပြောဆိုထားကြတဲ့အတိုင်းမြန်မာပဋိပက္ခကြောင့်အာဆီယံဒေသတွေကြုံတွေ့နေရတဲ့ငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုတွေကိုလိလုမရှိပဲထိထိရောက်ရောက်ကိုင်းတွဲဖြည့်ရှင်းတဲ့အကြောင်း APHR ကဒီကနေ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွေပြည်နာအားလုံးရဲ့တရားခွင်ဟာရွေးကောက်ခံအစိုးရကိုအာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်ပြီးမြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတော်မှာကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့လည်း APHR ကပြောပါတယ်။မြန်မာစစ်တပ်ရဲ့လောက်ရတွေဟာစစ်ရာဇဝမှုနဲ့လူသားစုအပေါ်ကျွလွန်တဲ့ရာဇဝမှုမြောက်နိုင်တယ်ဆိုတာကိုလူခွေရေးဆရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းပြောဆိုထားတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ဘိုးချုပ်ဦးကြည်မြောက်လိုင်ဟာသူကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလုံးဝလေ့လျှို့ပြီးအကြမ်းဖက်မှုတွေဆက်လက်ကျွလွန်နေတာကြောင့်အခုလာမယ့်အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဘိုးချုပ်ဦးကြည်မြောက်လိုင်နဲ့မြန်မာစစ်တပ်ပေါ်ထိရောက်တဲ့ဖိအားပေးမှုတွေပူးပေါင်းချမှတ်သွားဖို့APHR အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီတော့တွင်မလေးရှားနိုင်ငံကလည်းအာဆီယံဘုံသဘောတူညီချက်၅ချက်ထဲကတစ်ခုဖြစ်တဲ့မြန်မာနိုင်ငံသည်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းတဲ့နေရာမှာအတိုက်ခံမျိုးသားညီညွတ်ရေးဆိုတာ NUG နဲ့ပါညီလိုင်းဆွေးနွေးဖို့တိုက်တွန်းတောင်းဆိုထားပါတယ်။လက်ရှိအချိန်ထိတော့စာနာမှုအကူအညီတွေပေးနိုင်ရေးကိစ္စမှာအာဏာသိမ်းစစ်ကောင်စီနဲ့သာအာဆီယံကထိတွေ့ဆက်ဆံနေတာဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့မလေးရှားရဲ့တောင်းဆိုချက်ကိုရှုတ်ချကန့်ကွက်ထားပါတယ်။